အာဖဂန်နစ္စတန်နိုင်ငံမှာလူပေါင်း 13,400 ကျော်ကိုတပ်တုပ်ရိုက်ကဲတင်ခဲ့ရတဲ့အမေရိကန်တပ်ဖွဲ့ရဲ့နောက်ဆုံးနေ့ရဲ့အခြေအနေကိုပြောဆိုရမှာထိတ်တန့်အမေရိကန်အရာရှိတွေအကြားကွဲလွဲချက်တွေရှိနေပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေအကြီးအကျယ်အောင်မြင်မှုရခဲ့တဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောခဲ့တယ်နဲ့အမေရိကန်အရာရှိတချို့ကိုယ်တိုင်ဘယ်သူတွေကိုကယ်မလဲဆိုပြီးခက်ခဲခဲခဲဆုံးဖြတ်ချက်ရဲ့နာကျင်6လမှုကိုခံစားနေရသေးပဲလို့ပြောပါတယ်။ဆက်ရှိရကြလေချောင်းကယ်ဆယ်ရေးလုပ်ငန်းတွေဟာအမေရိကန်ပြည်ထောင်စုရဲ့သမိုင်းမှာအကြီးမားဆုံးနဲ့သမိုင်းဝင်လုပ်ရအဖြစ်အမေရိကန်အစိုးရကပြောဆိုထားတာပါ။ဒါပေမဲ့လည်းကယ်ဆယ်ရေးမှာကယ်ဆယ်ရာမှာအမေရိကန်အထူးတပ်ဖွဲ့ဝင်တွေဗီဇာတိကျမှာခဏ။ဒါပေမဲ့လည်းကယ်ဆယ်ရေးမှာအမေရိကန်အထူးပြည်ဝင်ဝင်ဗီဇာအကျုံးဝင်တဲ့အာဖဂန်နိုင်ငံသားအများပြားကိုခြံခဲ့ရတယ်လို့ဆိုပါတယ်။ဒီလိုခြံထားခဲ့ရတာကိုအမေရိကန်အရာရှိတချို့နာကျင်ဒေါသနဲ့ပြောဆိုနေကြတာဖြစ်ပါတယ်။ SNC ခေါ်အထူးဗီဇာမရဘဲခြံခဲ့တဲ့အာဖဂန်နိုင်ငံသားဘလောက်အထိရှိမလဲဆိုပြီးမေးခွန်းထုတ်တဲ့အခါအမေရိကန်နိုင်ငံရေးဝန်ကြီးဌာနထိတ်တန့်အရာရှိတယောက်ကတော့အများစုကိုထားခဲ့ရတယ်လို့ဖြေပါတယ်။ဒါပေမဲ့လည်းကယ်ဆယ်ရေးမှာလူတိုင်းကကိုယ်ပိုင်ဆုံးဖြတ်ချက်ရဲ့6လမ်းတာကိုခံနေရဆဲဖြစ်ပြီးနာနာကျင်ကျင်ရွေးချယ်ဆုံးဖြတ်ခဲ့ကြရတယ်လို့ပြောပါရခင်ဗျာ။